င်္ဂလာပါခင်ဗျာစူဇန်လေးလာဦးဦးကုကုတို့ကပါနေပြီးတော့ကြိုဆိုပါတယ်ခင်ဗျာဒီတစ်ပတ်မှာတော့ဦးဦးတယောက်ကဂိမ်းဆော့နေတဲ့ link တစ်ခုပေါ်လာတာကိုနှိပ်မိတာနေပြီး Facebook အဟက်ခံလို့တဲ့သူ့မှာစိတ်ညစ်နေပါတယ်စိတ်ညစ်နေတဲ့ဦးဦးကိုကုကုကဘလို့အကြံနေပေးခဲ့လဲနှစ်ယောက်သားဘာလို့တိုက်ပင်ကြလဲဆိုတာကိုစကားထောက်ကြည့်ကြပါဦးနော
်ဟဲ့ဦးမျက်နှာလည်းမကောင်းပါလား
ဟုတ်တယ်messenger မှာ link ထုတ်ဝင်လာတော့အဲဝင်နေလိုက်တဲ့အခါမှာ facebook login ဝင်နိုင်တယ်လေအဲ့လိုမျိုးဝင်လိုက်တာအခု hack ခံလိုက်ရတယ်အဲ့ဒါကြောင့်စိတ်ညစ်နေတာ
ဟဲ့အဲ့လိုမျိုးတွေကအရင်သတိထားရတယ်ဦးရဲ့ဒီကစ်ကြီးမှာကလေးတွေလူငယ်တွေက internet အသုံးများလာကြတဲ့အတွက် link နဲ့သူတွေကလည်းဒီဘက်ကိုပို့ပြီးတော့ပြတ်မှတ်ထားလာကြတယ်အဲ့ဒါကြောင့် internet သုံးရတာမလုံးကျုံတော့ဘူး website တွေမှာ iphone 11 ကန်ထူပါပြီဆိုရဲ notification တွေတက်လာတာမျိုးဦးတွေ့ဘူးရဲ့မလားတကူကိုအလကားပေးမယ်ဆိုပြီးတော့ကိုယ့်ရဲ့ account info တွေ password တွေအတီးပြုတ်ကုတ်တွေကိုပို့ခိုင်းတာတွေကလည်း online ပေါ်ကလင်းလင်းလေးတမျိုးပဲလေ
ဟုတ်တယ်ဟုတ်တွေ့ဘူးလေဒီကုလည်းအဲ့လိုမျိုးဖြစ်သွားတယ်ねအရင်ကြောက်စရာကောင်းတယ်နော
်ပြီးတော့ virus တွေထည့်ထားတဲ့ youtube link နဲ့စင်တူရိုးမား link တွေပို့တာမျိုးလည်းရှိတယ်တချို့ link တွေဆိုလို့ရှိရင် spelling တလွဲတွေရေးထားတာမျိုးရှိလို့ဒီ link တွေရဲ့နာမည်တွေကိုလည်းသိချကြည့်ရမယ်အဲ့ဒါကြောင့်ဒီလို link တွေကိုနှိပ်မယ်ဆိုရင်ကိုနှိပ်မဲ့ link ဒါမှမဟုတ် website ကလုံခြုံမှုရှိမရှိကြည့်ပြီးမှနှိပ်တာကောင်းတယ
်။အဲ့လိုမျိုးအများကြီးရှိတယ်လား။ဒီလိုမျိုး link တွေအကြောင်းတော့ဥသေချာမသိခဲ့ဘူး။ဥသိတဲ့ link လဲတမျိုးကတော့ link မဟုတ်ပဲね online shopping တွေကနေပြီးတော့ link ခံရတာလေ။ဥရဲ့အတိတ်တယောက်က online shopping တွေပြစီမှာအဲ့မှာတော့နေပြီးတော့ပတ်ဆိုင်ချိုးထောင်းတယ်။အဲ့ဒါကိုသူကပေးလိုက်ရောပေးလိုက်တဲ့အခါမှာလုံးသွားပြီးတော့အဆက်အသွယ်ပြန်မလုပ်တော့အဲ့ဒါနဲ့ပတ်စံနေဆုံးမှာလေ
ဟုတ်တယ်အဲ့လိုမျိုးကြီးကြောက်ဘူးတယ်အစ်စ်ပွင့်လာတဲ့ page တွေနဲ့ပုံမှန်ဈေးထက်အရန်ကိုရှို့ထားတဲ့ပစ္စည်းတွေဆိုရင်တော်တော်သတိထားပြီးတော့ဝယ်ရမယ်ကိုယ်ဝယ်မဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေရှိရင်လည်းအရင်ဆုံးသူတို့ကိုတေချာမေးမြန်းကြည့်ရမယ်ကိုမာတဲ့ page ကလည်းယုံကြည်စိတ်ချရရဲ့လားဆိုတာကိုအရင်ဆုံး message ကြည့်တယ်
ကိုပြောတာနားထောင်ရင်လည်းအင်တာနက်သုံးနေကလေးတွေအတွက်နောက်ထပ်အမြင်တမျိုးသွားစဉ်းစားနေတယ်။ခုလိုအင်တာနက်တွေအသုံးတွင်ကျင်လာတဲ့ခေတ်ကြီးမှာဆိုရှယ်မီဒီယာတွေကနေတစ်ဆင့်စိုက်ဘာဘူလီးယံအလုပ်ခံရတဲ့ပြဿနာပိုဆိုးလာတယ်။အဲတော့စိုက်ဘာဘူလီးယံကဘာလဲဆိုတော့အင်တာနက်ကိုအသုံးပြုသူအချင်းချင်းအပြစ်တင်ဝေဖန်ပြောဆိုတာတွေဆဲဆိုတာတွေနဲ့သူတစ်ပါးကိုစိတ်တိုင်ရအောင်ပြစ်လုပ်တာလေ။ကိုရီးကိုသာအချက်လက်တွေချိုးဖောက်ပြီးတော့မဟုတ်မှန်တဲ့သတင်းတွေကိုဖျက်ဝေတာမျိုးတွေပေါ့။သူတို့ပြင် social media တွေ messaging platform တွေနဲ့ဒီ cyber bullying ပြဿနာကိုကြုံတွေ့နိုင်တော့အရင်ငယ်တဲ့ကလေးတွေကို social media လုံးလက်လက်ပေးသုံးတာတည်းဆိုင်မိဘတွေအနေနဲ့ရံဖန်ရံခါဝင်ပြီးတော့စစ်ကြည့်တာမျိုးလုပ်တယ်ကိုယ့်ရဲ့ကလေးကို cyber bullying ရံဝေအောင်ကာကွယ်ဆောက်ရှောက်တဲ့တလို့ခြားသူတွေကို cyber bullying လုပ်တတ်တဲ့လူမဖြစ်လာအောင်ဆုံးမထားခြင်းလေသူများရဲ့ကိုယ်ရေးကိုယ်တော်လည်းအလေးစားတဲ့သူဖြစ်ဖို့ရဲ့ခြားသူတွေကိုပြစ်တင်မှုခံပြောဆိုခြင်းတွေမပြုလုပ်ဖို့ရဲ့ကိုဆုံးမထားရမယ်ကလေးတွေငယ်တဲ့အချိန်မှာဒီပြဿနာကြီးလာတဲ့ဒီစိတ်ဆန္ဒရသွားနိုင်တဲ့အထိအရင်ကြီးမားရယ်လေတကယ်လို့စိုက်ဘာဘူလီးယံလုပ်ခံရတဲ့ခါမှလည်းတယောက်တည်းဖြေရှင်းဖို့မကြိုးစားနိုင်တဲ့လူကြီးမိဘတွေဒါမှမဟုတ်ကိုယ့်ထက်ပိုပြီးတော့နားလည်တဲ့အကိုရအမရနဲ့တိုင်ပင်ဖြစ်နေ
ဒီလိုမျိုးအင်တာနက်ပေါ်မှာအနေရတွေအမျိုးမျိုးရှိရယ်ဆိုတော့နားမလည်သေးတဲ့ကလေးတွေအတွက်သူတို့ရဲ့မိဘအုပ်ထိန်သူတွေကစောင့်ကြည့်ပေးဖို့လိုတာပေါ့ဟုတ်တယ်ကူကူတို့အရင်တစ်ခါက screen time တွေရှော့ချဖို့ပြုတ်ခဲ့တော့အတိုင်းမိဘရဲ့အနေနဲ့ကလေးတွေကိုထိန်းရတတ်တအောင်ဆိုပြီးတော့ဒီတိုင်း TV ဖွင့်ထားပြီးပုံပေးထားပြီးတော့မပစ်ထားသင့်ဘူးဒါကသူတို့ကိုလုံးဝ internet မသုံးရဘူးလို့ပြိပင်ခိုင်းတာမျိုးတော့မဟုတ်ဘူးပေါ့ဒါပေမဲ့လည်းကလေးတွေအထူးသဖြင့်ဆယ်နှစ်နှစ်ယောက်ကလေးတွေအနေနဲ့ကွန်ပျူတာတို့သူတို့ smartphone တို့ကိုအသုံးပြုတဲ့အခါမှာဘယ်အရာတွေကိုသူတို့ကြည့်တတ်လဲဆိုတာကိုမိဘရဲ့အနေနဲ့ဂရုစိုက်ပြီးတော့ကြည့်တတ်တယ်ဒီလိုမျိုးအလွယ်တကူကြည့်ရှုစားရှောင်နိုင်မှုအတွက်ကလေးတွေအသုံးပြုတဲ့ကွန်ပျူတာတွေဖုန်းတွေကိုပုံမှန်စစ်ဆေးတာမျိုးလည်းပြုလုပ်သင့်တယ်။ပြီးတော့ကလေးတွေဆိုရှယ်မီဒီယာအသုံးပြုတဲ့အခါမှာလည်းသူတို့အရွယ်တွေအတွက်အစိတ်အောက်မဖြစ်စေတဲ့ application တွေ website တကနေအသုံးပြုဖို့သာခွင့်ပြုပေးသင့်တယ်။ဥပမာ YouTube Kids လိုမျိုး application မျိုးတွေပေါ့။ကလေးတွေက internet ကိုဘယ်လိုနီးမှန်လမ်းမှန်အသုံးပြုသင့်တယ်လဲဆိုတာကိုငငယ်ကလေးကသေချာလေးချင်းသင်ချာပေးထားသင့်တယ်။ကလေးတွေအသုံးပြုနေတဲ့ internet website တွေကနေဘယ်လိုမျိုးအကျိုးရှိသည်လဲဆိုတာကိုအပြန်အလှန်ဆွေးနွေးတင်တယ်
။ online အနေနဲ့ရတော့အမျိုးမျိုးရှိတာပေါ့နော်။က ့ဦးကိုကိုတို့ပြောခဲ့ကြတဲ့အတိုင်းဂီယိုဆိုင်မဲ့မလုံတဲ့နာတွေရှောင်ရှားမယ်ဆိုရင်အင်တာနက်ကိုလုံးလုံးချုံချုံအသုံးပြုနိုင်ကြပါပေါ့ဟုတ်တယ်မလား
ဒါပေါ့ဦးရဲ့တေချာဂီယိုဆိုင်ကိုပဲလိုတာဦးလို
ဒါဆိုရင်တော့ဒီတစ်ပတ်ရဲ့စူဆန်လီလာဦးကိုကိုတို့ကပါမှာအူအူနဲ့ကူကူတို့ကအွန်လိုင်းမှာကြုံလေးချုပ်တာရှိတတ်တဲ့အနေရည်တွေမတမလာတဲ့အကြောင်းရယ်ဒီအနေရည်တွေကိုမကြုံအောင်ဘယ်လိုတတိထားရမလဲဘယ်လိုရှောင်ရှားရမလဲဆိုတာတွေကိုပြောပြသွားကြပါတယ်ဒီပညာတွေတို့တက်လာတဲ့အမြတ်မတမတဲ့နီလာတွေကလည်းဆန်းတက်လာပါတယ်ဒါကြောင့်မလို့လူကြီးတွေရောတသမိမိတွေပါအင်တာနက်ကိုဘယ်လိုလုံးလုံးချုံချုံသုံးရမလဲဆိုတာကိုသိထားတင်ပါတယ်နောက်တစ်ပတ် episode မှာလည်းနောက်ထောင်းလို့ရတဲ့အတွက်ဘုဒ္ဓတရားမဲ့အကြောင်းအရာတွေကိုဥဥနဲ့ကုကုတို့ကပြပြပေးသွားမှာမလို့စောင့်မျှော်နောက်ထောင်းပြကြပါအောင်နော်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ